မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗီဒီနိုင်ငံရာအီးဝန်ကြီးဂျယ်ရမီဟန့်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။တခိုင်ပြည်နယ်အတွင်းတွေ့ရှိခဲ့တာတွေနဲ့မြန်မာအစိုးရဘက်ကလှုပ်ဆောင်နေတာတွေကိုပတ်သက်ပြီးတော့ဒီနေ့ဆွေးနွေးပွဲမှာအစိုးရထိပ်တန်းတာဝန်ရှိသူတို့ကပြန်လည်ရှင်းပြခဲ့ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးဆက်သွယ်ဆုံးသမ်းတဲ့ကိုရန်နိုင်ကပြောပြမှာပါ။
ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ဟာမြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာစစ်အဖွဲ့တာဝန်ရှိသူတို့နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအတွင်းရခိုင်ခီးစဉ်နဲ့မြန်မာစစ်အဖွဲ့ကဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြေကြီးကဗီဒီယိုကိုအခုလိုပြောပါတယ်။
ကြောက်ရတာတော့ဒီလိုပါပဲဒီလိုဒီမှာဆောင်ရွက်တဲ့ကိစ္စတွေဒီလိုပါဆွေးပြောကြတာပါပဲ။ကျနော်ပြောရဲတွေ့ရပဲကျွန်တော်ဒီရောက်သွားတယ်ဒီလိုလာပြီးတော့ကျန်လာကြတာပဲကျန်လာပြီးဒီလိုမှညနေခင်းရောက်တယ်တနေ့ချင်းမှပြည်ရတာပဲဟုတ်ကဲ့ချင်းကြီးကြတာကြီးရှိတယ်ခင်ဗျာကျွန်တော်မပါဘူးကျွန်တော်ပါတာတော့ဒီလိုဆောင်ရနေတဲ့ဒီခါလေးပြောရပါပဲဒီခါတော့တစ်သက်တွေ့ပါတယ်ဒီခါလေးတွေ့တယ်ဆိုဒီလိုပဲပေါ့ဒီကျွန်တော်နေအခုဒီသုံးသပ်ပြီးဒီကျွန်တော်ဒီ National Initiative ဖြစ်ထားတယ်နိုင်ငံကနေရောက်ပါတယ်ဆိုရင်ဒီ inquiry ဒီ commission ဖွဲ့ထားတယ်အဲ့ဒီဆောင်ရည်နေတယ်အဲ့ဒီ report ဒီမြန်မာလေးဦးသူတို့လုပ်ရှိနေတယ်အဓိကအဲ့ကြောင်းကြီးပဲပြောတာ
မန္တလေးကော်မတီကစတင်ရောက်ရှိလာခဲ့တဲ့ဗြိတိန်နိုင်ငံသားဝန်ကြီးဂျယ်ရမီဟန်ဟာဒီနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်စစ်တပ်မျိုးကိုတွားရောက်ခဲ့ပြီးတော့အဲ့ဒီကနေတဆင့်မောင်နှမ်းမျိုးကိုတွားရောက်ပြီးခြေစာနဲ့ပန်းတော်ပြည်ရွာကအစ္စလမ်ဘာသာဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်အဲ့နောက်မှာတော့မြန်မာဆိုရရဲ့လက်ခံကျိုးစိုးရေးစခန်းတစ်ခုဖြစ်တဲ့တောင်ပြိုလက်ဝဲစခန်းကိုတွားရောက်လေ့လာခဲ့တယ်လို့လည်းဆိုပါတယ်အဲ့ဒီစခန်းတွေကိုတွားရောက်ခဲ့တဲ့အတွင်းမှာဒုက္ခသည်တွေပြန်ရောက်လာတာတွေမတွေ့ရနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံသားဝန်ကြီးဘက်ကထောက်ပြခဲ့တယ်လို့ပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ်
ဟုတ်ကဲ့အဲ့တော့ဒီရောက်ခဲ့တယ်ရောက်ခဲ့တဲ့ခါကျတော့တရားမတော့ဒီလက်ခံရေးစခန်းကြီးမှာတော့မတွေ့ရသေးဘူးပေါ့ဒါနဲ့မှလည်းဒီလက်ခံရေးစခန်းကြီးမှာပုံမှန်ဝင်လာဖို့တက်ကိုကျွန်တော်ဆောင်ရနေတယ်ကျွန်တော်ဘက်ကအရှင်းရှင်းဖြစ်တယ်ဒါတော့ဒီပြောမှာပေါ့လူတွေတော့မရှိရောက်သေးဘူးလေအဲ့ဒါတော့သူတို့ပြောပါတယ်တွေ့ခဲ့တယ်ပေါ့လူတော့ဒီမတွေ့ခဲ့သေးဘူးပေါ့ဒါတော့ဘယ်လိုမှလမ်းမလာဘူးလား
ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးထားပေမဲ့အခုချိန်ကြီးဒုက္ခသည်တွေပြန်လာနိုင်ခြင်းမရှိသေးတဲ့အပေါ်မှာနိုင်ငံတကာကမြန်မာဆိုရကိုပြစ်တင်ဝေဖန်နေကြပါတယ်။မြန်မာဆိုရဘက်ကတော့သူတို့အနေနဲ့ကျိုးစိုးလက်ခံရေးစခန်းဖွင့်လှစ်ပြီးတော့ဒုက္ခသည်တွေကိုလက်ခံတာတွေစတင်လှုပ်ဆောင်နေပြီဖြစ်ပေမဲ့ဒုက္ခသည်တွေပြန်လွတ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့မကြာသေးခင်ကပဲပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုးရင်းသားတွေအပေါ်မြန်မာစစ်တပ်ကလူခွေချိုးဖောက်ခဲ့ရတဲ့နဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်နိုင်ငံကပြည်အားတွေပြီးပြီးတော့မြန်မာစစ်တပ်ကိုနိုင်ငံကရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးဖို့အတွက်တောင်းဆိုနေကြနေမှာဗြိတိန်နိုင်ငံသားရေးဝန်ကြီးအခုလိုမြန်မာနိုင်ငံကိုရောက်လာခဲ့တာဖြစ်ပါတယ်။မကြသေးရင်ကလည်းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံကရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပြီးစုံစမ်းစစ်ဆေးသွားဖို့ဗြိတိန်ပါလီမန်အမတ်တွေကဗြိတိန်အစိုးရကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။